ဒီတစ်ပတ်တော့2016ခုနှစ်အတွင်းအမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ရဲ့ထူးခြားတဲ့အောင်မြင်မှုတွေကိုပြောပြပေးပါရစေ2016ခုနှစ်မှာ NASA အဖွဲ့အတွက်အောင်မြင်မှုတွေနဲ့အတူဝန်းနည်းပွဲဖြစ်ရတဲ့ခုကတော့အာကာသတရေကောင် John Glenn ကွယ်လွန်သွားတာပါလို့သူ့ကိုအစွဲပြုပြီးနာမည်ပေးထားတဲ့ Glenn သုတေသနဌာနမှာတာဝန်ထမ်းဆောင်နေတဲ့မြန်မာနိုင်ငံသားသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်
။ NASA ဌာနပေါင်း10ခုရှိတဲ့အထဲမှာကျွန်တော်ဌာနကို NASA John Glenn Center လို့ခေါ်ပါတယ်။သူက85နှစ်ရှိသွားပြီဖြစ်ပါတယ်။ဒီသုတေသနဌာနရဲ့85နှစ်မြောက်မှာပဲအမေရိကန်ရဲ့ပထမဦးဆုံးကဘာပအာကာသတူရဲကောင်စနေတာဂျွန်ဂလင်းဟာအသက်65နှစ်မှာကွယ်လွန်သွားပါတယ်ဂျွန်ဂလင်းဟာ1969နှစ်လောက်ကသူ့ရဲ့ကဘာပလမ်းကြောင်းလေးကိုသွားတဲ့ဂျိုဒူးနဲ့ဒီအရှေ့တောင်အာရှနိုင်ငံများကိုလှစ်ပတ်ပြီး NASA ရဲ့အာကာသအောင်မြင်မှုလိုက်ပြီးတော့ပြခဲ့ပါတယ်ပြခဲ့တဲ့အထက်မှာဗမာပြည်ကိုလည်းရောက်ခဲ့ပါတယ
်2016ခုနှစ်အတွင်း NASA ရဲ့ဂျိုဒူးတွေနဲ့အာကာသမှန်ပြောင်းတွေကနေဘာတွေလုပ်နိုင်ခဲ့တယ်ဆိုတာကိုကြည့်ရအောင်ပါ
ဒီ2016ခုနှစ်ရဲ့အထူးအောင်မြင်မှုကတော့လွန်ခဲ့တဲ့9နှစ်လောက်ကတုတ်ကင်နေတဲ့ဂျူနိုဆိုတဲ့ဂျူတူကဇူလိုင်လကဂျာဂပရီဂျူရဲ့ဓာတုရုပ်တဘာဝရေမြေဥတုအနေဒါသိပ္ပံအချက်လက်တွေကိုစပြီးတော့ပို့နိုင်ပါပြီ။နောက်ဒီနှစ်မေလမှာပဲကက်ပလာဆိုတဲ့ဂျူတူကစက်ကြာဝလာငွေငွေတန်းထဲမှာဂျူအသစ်ပေါင်း1300လောက်ကိုထပ်ပြီးတော့ရှာဖွေတိရှိမှတ်တမ်းတင်နိုင်ခဲ့ပါတယ်။ဒါအပြင်မှာလည်းအာကာသမှန်ပြောင်းလို့ခေါ်တဲ့ Hubble Space Telescope နော် Hubble အာကာသအဝေးကြီးမှန်ပြောင်းတာဒီနေ့မှာ Charles Bridge ရဲ့လာဖြစ်တဲ့ Europa ကိုအသေးစိတ်ဓာတ်ပုံရိုက်တိုင်းယူနိုင်ပါတယ် Europa ဟာ Charles Bridge ရဲ့လာတင်းဖြစ်ပြီးတော့ကဘာတဲ့ဒီနှစ်ဆလောက်နီးပါးထိန်းထားနိုင်ပါတယ်ကျွန်တော်တို့နေဆက်ကြဝလာထဲမှာကဘာကလွဲရင်လက်ရှိရုပ်များရှိနိုင်တယ်လို့မှန်းဆထားတာ Europa ဆိုတဲ့ Charles Bridge ရဲ့လာလည်းပါပါတယ်
အပြည်ပြည်ဆိုင်ရာအာကာသစခန်းကထူးခြားတဲ့စမ်းသပ်မှုတွေကဘာတွေပါလဲ
2016ခုနှစ်မှာအပြည်ပြည်ဆိုင်ရာအာကာသစခန်းဟာအလေးချိန်မဲ့ဆွဲရမဲ့သိပ္ပံသုတေသနကိုနိုင်ငံပေါင်းများစွာနဲ့တွဲဖြစ်ပြီးလုပ်တာအခုဆို16နှစ်ပြည့်သွားပါပြီဒီနှစ်ထဲမှာအမေရိကန်အာကာသယာဉ်မှူး Scott Kelly ကအမေရိကန်နိုင်ငံရဲ့ပထမဦးဆုံးရဲအကြာဆုံးအာကာသယာဉ်မှူးအနေနဲ့အပြည်ပြည်ဆိုင်ရာအာကာသစခန်းထဲမှာနေခဲ့ပါတယ်ရဲပေါင်း340လောက်ဒီခိုင်းနေအကြောင်း10-20လောက်အတွင်းမှာအင်ကာဂျိုကိုလူသားတွေရောက်ပါတော့မယ်ဆိုအလေးချိန်မဲ့တဲ့အာကာသထဲမှာခရီးသွားနေထိုင်တဲ့အခါကြလို့ရှိရင်လူရဲ့ဒီဘဝပြောင်းလဲမှုကဘယ်လိုဖြစ်လာမလဲဆိုသိပ္ပံအချက်လက်တွေစုဆောင်းတာဖြစ်ပါတယ်အဲ့ဒီအထက်မှာစိတ်ဝင်စားဖို့ကောင်းတာကတော့ Scott Kelly ပြန်လာတဲ့အခါကြတော့ပြန်ပြီးဟန်နိုင်ကိုတော်တော်ကိုပြန်လှုပ်ရော်နောက်တစ်ခုကတစ်နှစ်နီးပါးလောက်နေလာတဲ့အခါကြတော့နေတိုင်းနေ့တူကလှုပ်တဲ့တချို့အချက်တွေကိုသူမိလာတယ်ဆိုတာကိုသတိထားမိပါတယ်အဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုတာကိုအခုစက်တုတေသနာပြုစုံစမ်းနေပါတယ
်အင်ကာဂျိုကိုစူးစမ်းမှုအခြေအနေကရောဘယ်ထိရောက်နေပါပြီလဲ
ဒီနေ့မှာအင်ကာဂျိုလူသားတွေသွားဖို့အတွက်စက်ပြီးပင်ဆင်လဲရှိပါတယ် Space Launch SystemSLS ဆိုတဲ့ဒုံးပြန်ကျွတ်တင်ပါနောက်တစ်နှစ်လောက်နေလို့ချင်း Florida တန်းကြီးကနေဒီအငူကနေသူ့အတွက်စောက်ထားတဲ့ဒုံးပစ်စင်ကနေပြီးတော့ပါဒီဒုံးပြန်အစ်စ်ကိုတန်းတီမှာဖြစ်ပါတယ်အဲနောက်တစ်ခုကတော့အင်ကာဂျိုပတ်လန်းချောင်းကိုကျွတ်တင်ထားတဲ့ MR ပေါ့နော် Mars Reconnaissance Orbiter ဆိုတဲ့ဂျိုတူကအင်ကာဂျိုရဲ့ဂျိုင်ဝမ်းကြီးတစ်ခုထဲမှာအလွန်ကြီးတဲ့သဘောပေါ်မှာအကြီးဆုံးရေအိုင်ကြီးတဲ့တောင်ကြီးတဲ့ဒီရအင်ကာဂျိုမျက်နှာပြင်မြေလွှာရဲ့အောက်မှာရှိတယ်ဆိုတာကိုစပြီးတော့သတင်းဖို့တိုင်းနိုင်ခဲ့ပါပြီလွန်ခဲ့တဲ့7နှစ်လောက်ကတင်ထားခဲ့တဲ့ Mount Susan Curiosity ဆိုတဲ့သက်ရုပ်လေးဟာအခုချိန်ကအင်ကာဂျိုမှာအောက်ဆီဂျင်ဒူးတဲ့ပမာဏဘယ်လောက်ရှိတယ်ဆိုတဲ့ဟာကိုတိုင်းတာခဲ့ပြီးအချိန်ကကဘာလေတုနီးပါးလောက်ကိုရှိတဲ့အောက်ဆီဂျင်ရှိခဲ့တယ်ဆိုတာကိုရှာဖွေတွေ့ရှိခဲ့ပါတယ် Curiosity ဆိုတဲ့ Mount Susan သက်ရုပ်ကလေးကဘယ်ကြောက်သားမျိုးကိုလေ့လာမလဲဆိုတဲ့ဟာကိုသူ့ဟာသူ့အိပ်ပံအချက်လက်တွေကိုနှိုင်းယှဉ်ပြီးတော့သူ့လိုချင်တဲ့ကြောက်သားတွေကိုရှာသူ့ဟာသူ့တူပြီးတော့မှယူပဇီဝဓာတုအချက်လက်တွေအကုန်လုံးကိုစပြီးတော့ပို့နိုင်ပါပြီ
။အာကာသနည်းပညာတွေအပြင်ကမ္ဘာမှာလူသားတွေအချို့ပြုဖို့အတွက်လုပ်နိုင်တာတွေကိုလည်းကြည့်ရအောင်ပါ
။ Micro Link Company ဆိုတဲ့ပုဂ္ဂလိကပိုင်ကုမ္ပဏီနဲ့ NASA နဲ့တွဲပြီး NASA အထောက်အကူနဲ့ဆိုလာပြားတစ်ခုကိုထုတ်နိုင်ပါတယ်။အဲဒီဆိုလာပြားစက်ကူလောက်ပါပြီးလိတ်ပြီးတော့လည်းတည်သွားလို့ရပါတယ်။နောက်တစ်ခုကတော့ Layer 3ဒီ electron jet တို့ကောက်ရိပ်ဆက်တွေကိုအရင်တုန်းကတော့လူကိုယ်တိုင်မောင်းပါတယ်အခု NASA ကနေပြီးတော့ GPS နဲ့ထိန်းချုပ်စနစ်နဲ့ electron ကောက်ရိပ်တဲ့ဆက်တွေအကုန်လုံးလူမပါပဲနဲ့ကောက်ရိပ်လို့ရအောင် electron လို့ရအောင်ခန့်တီးပေးခဲ့ပါတယ်နှစ်ထဲမှာစ ဆက်ကြဝလာမှာစူဇန်နဲ့အခါမှာတုံးတဲ့စက်တီကိုဒီကဘာပေါ်မှာပြန်တုံးတဲ့နီးပညာတွေမှာတော့အင်္ဂါဂျိုဘိုတင်ထားတဲ့ဂျိုရူရဲ့ကင်မရာတွေရဲ့သူတို့ရဲ့ရက်ဇလူရှင်းပေါ့နော်အသေးစိတ်ကိုတိတ်ကြည့်နိုင်တဲ့ဟာကိုအခုကင်းထောက်လေမြန်တွေကနေဒီတကဘာလုံးရဲ့မြန်မြန်နဲ့ပြင်ရိုက်ပြီးကဘာရဲ့ရာသီဥတုကိုပို့ပြီးအတိအကျကြတိုင်းနိုင်ပါတယ်နောက်တစ်ခုပစ်တော့ထိမ့်သိမ်းရေ solution di tetto mi long ne kha ja lu shin area bla u thi pyan nan bi lo bla mi pyin pyin ne be niya ma long ni le so de ha wo ati u ja pyo nai ne camera ri sa tong do ji ya ni ba bi na tu a shi hao myo yi de myo pye chi de a be niya ma shi nai ne so de ha wo di area photography ne kaung pyan ni ba dat pon yait de mi pinya ma di NASA သုံးတဲ့ကင်မရာတွေကိုစသုံးနေကြပါပြီ
။ NASA ကလူသားတွေအတွက်အကျိုးရှိစေတဲ့ဒီနှစ်အတွင်းတီထွင်မှုတချို့လည်းရှိပါသေးတယ်
။ NASA ကတီထွင်ပေးတဲ့နောက်တစ်ခုကတော့ကျွန်တော်တို့လက်ကင် cellular phone တွေကို app တစ်ခု download လုပ်ပြီးတော့လက်မလောက်လက်တန်းလောက်ရှိတဲ့ဆက်ကလေးကို battery charger လုပ်တဲ့နေရာလေးမှာထည့်လိုက်တာနဲ့ဒီ cellular phone ကမီးလောင်နေတဲ့မီးခိုးငွေတွေဘယ်လောက်ထိထွက်နေသလဲ၊ပူချိန်ဘယ်လောက်ရှိပြီးဘလို့တန်းငွေတွေကကိုပတ်ဝန်းကျင်တွေမှာရှိလဲပေါ့နော်ကာဗွန်မိုနောက်ဆိုက်စင်ဆာတို့ဒီအောက်ဆီဂျင်စင်ဆာတို့ပြောင်းသွားပြီးတော့သုံးလို့ရတဲ့ဤပညာကို NASA နေပြီးတော့လူတွေသုံးဖို့အတွက်ကိုကူညီထောက်ပံ့ခဲ့ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်